နက်ရှန်ဇွန်လ10ရက်နေ့နေပြည်တော်မှာကျင်းပဖို့ရှိတဲ့အမျိုးသားနဲ့တည်တည်လွတ်တော်အစည်းအဝေးနှင်းရဆလုံးကိုပယ်ဖြတ်လိုက်ပါတယ်။ဒါကြောင့်အခုလိုလို့တလဲဆိုတာလွတ်တော်ကိုယ်စားလှယ်ဒီကိုယ်တိုင်လည်းရှင်းရှင်းလင်းမသိရသေးပါဘူး။ဒါနဲ့ပတ်သက်လို့မမေခါကစုံစမ်းမေးမြန်းထားတာပါ။
ဒီနေ့ပြန်ဂျွန်လ10ရက်နေ့မှာလုပ်မယ်ဆိုတော့ပြည်သူ့လွတ်တော်အစည်းအဝေးတွေကိုပယ်ဖြတ်ကြောင်းပြည်သူ့လွတ်တော်ကကြေညာချက်ထုတ်ပါတယ်။ဘာကြောင့်လဲဆိုတာအကြောင်းကြားချက်မရေးထားသလိုဘယ်တော့ပြန်ဆောင်မလဲဆိုတာလည်းမပါဝင်ပါဘူး။အမျိုးသားလွတ်တော်ကလည်းမနက်ပြန်အစည်းအဝေးတွေကိုပယ်ဖြတ်ထားတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်။အခုလိုရုတ်တရက်လွတ်တော်အစည်းအဝေးတွေပယ်ဖြတ်လိုက်တာနဲ့ပတ်သက်လို့ပြည်သူ့လွတ်တော်ညွှန်ကြားရေးမှူးဦးကိုကိုနိုင်ကို VOA ကဆက်သွယ်နေမြန်းနာမှာတော့ကျုံစင်းကနေအချိန်မှာအခုလိုပယ်ဖြတ်ကြောင်းသိခဲ့ရတာဖြစ်ပြီးသူကိုယ်တိုင်တော့အသိစိတ်မသိရှိရသလိုဘာကြောင့်ပယ်ဖြတ်ရတယ်လဲဆိုတာလည်းမသိရကြအောင်အခုလိုပြောပါတယ်
။ဟိုနားရပဲသိတာခုနကအဲဒီဟိုဒီကျုံစင်းကနေမှာလက်ဖြင်ကလက်ဖြင်ကတော့ဥက္ကဋ္ဌခေါ်မရှိဘူးတဲ့။ခါတိုင်းတော့အဲ့လိုပဲဖြစ်ပါတယ်ဟိုပြတ်တဲ့ခါတော့တော့ဒီအကျဉ်းတော့ဟိုဘက်ပြန်ခေါ်သွားတော့သူအရေးပေါ်ပါရှိတယ်မလို့ဘောနော်
။ရခိုင်ပြည်နယ်အတွက်လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းရမှာနိုင်ငံတကာကပုဂ္ဂိုလ်တဦးထည့်သွင်းခြင်းကိုပြန်လည်စဉ်းစားဆုံးဖြတ်ဖို့အစိုးရကိုတိုက်တွန်းကြောင်းအဆိုပါပြီးခဲ့တဲ့ဇွန်လ6ရက်နေ့ကကျန်းခန့်ရေးပါတီဘက်ကတင်သွင်းထားခဲ့ပါတယ်။ဒီအဆိုကိုမနက်ပံလွတ်တော်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ဒီလိုဆွေးနွေးရမှာဖြစ်လို့ရုပ်တရက်အစည်းအဝေးကိုပယ်ဖျက်လိုက်တာဖြစ်တယ်လို့တုံ့တက်ပြောဆိုမှုတွေရှိနေပေမဲ့ဒီလိုကြောင့်ဆိုတာကိုတော့ VOA ဘက်ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကတော့ဒီလိုထင်မြင်ချက်တွေကိုအတိအပြုပေးနိုင်ခြင်းမရှိကြောင်းနဲ့အမျိုးသားလွတ်တော်အစည်းအဝေးတွေကိုတော့လာမယ့်တနင်္လာနေ့မှာပြန်လည်ပြုလုပ်မှာဖြစ်တယ်လို့သူကပြောပါတယ်
။ဘာကြောင့်နားရဲဆိုတော့ကျွန်တော်တို့ရော explanation တော့မပို့ဘူးလား။ကျေဝင်တော့သူဘာမှပြောတာတော့မကြောက်ဘူး။အဲဒီပြန်ဆမဆိုကျွန်တော်တနင်္လာနေ့ကျွန်တော်မျိုးသားပြန်ဆမ်း။အတိအပြုမသိနိုင်သေးဘူးလား။သူတို့ကထင်မြင်ယူဆချက်မျိုးတော့ပြောနေတာရောရှိတာပေါ့လား။ဒါကconfirm ဖြစ်ပါဘူ
းအခုလိုပဲဖျက်လိုက်တာကဗဟိလိဆန်လွန်းနေလို့ဆိုလာသူကတော့ကြံ့ခိုင်ရေးပါတီကမင်းကင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ပ
ါကျွန်တော်တို့မပြောဘူးကျွန်တော်ဆိုရင်လွတ်တော်နားသဘောတော့မသိဘူးကျွန်တော်အဲ့ဒီကဘေးကုန်းဆက်ချင်ကကော်မလေးကဖုန်းဆက်တာကအဘမလဲပြန်မေးရမယ်ဘေးကုန်းကတဲ့မလဲပြန်တော့မေးစရာမလိုတော့ဘူးတဲ့အဲ့လောက်ပဲပြောပြီးဖုန်းကြတော့ဟာလွတ်တော်နားမတော့မသိဘူးအမျိုးသားလွတ်တော်နားရဲဆိုတော့ကျွန်တော်မသိဘူးကျွန်တော်ပြည်သူ့ပဲနားလိုက်အောင်မေးနေတာ
အရေးတကြီးနိုင်ငံတကာဧည့်သည်တွေနဲ့တွေ့ဆုံရမယ်ဆိုရင်လည်းအခုလိုလွတ်တော်အစည်းအဝေးတွေကိုရနာတက်တယ်လို့လွတ်တော်ကိုယ်စားလှယ်တွေကဆိုပေမဲ့ဒီလိုအရေးကြီးဧည့်သည်တွေနဲ့တွေ့ဖို့ရှိတယ်ဆိုတာလည်းမတားမိဘူးလို့လွတ်တော်ကိုယ်စားလှယ်တွေကဆိုပါတယ် SNLD ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်းအောင်ကျော်ကတော့မနက်ဖြန်ရနာလိုက်တာနဲ့ပတ်သက်လို့အခုလိုပြောပြလာတာပါ။အ
ော်မသိဘူးကွာကျွန်တော်ကတော့စောစောတုန်းကတော့အစီအစဉ်ထွက်ပြီးတော့နောက်ကျတော့ကျွန်တော်တို့ထောင်ရောက်တော့လေးနိုင်ထုတ်ခံပြီးတော့ဖြစ်လာတော့အစီအစဉ်ချက်ပေးလိုက်တယ်။နောက်စက်တင်ဘာလ10ရက်နေ့လို့နောက်မှဆက်စီနာမယ်လို့ဒါပဲပြောရတယ်ကျွန်တော်လည်းမသိလိုက်ဘူးခင်ဗျ
။ပယ်ဖျက်ရခြင်းအကြောင်းရင်းကိုအတိအပြုချက်ရဖို့စွတ်တော်ရုံးနဲ့သက်ဆိုင်ရာစွတ်တော်ဥက္ကဋ္ဌပြောရေးဆိုခွင့်ရှိသူတွေစီဆက်သွယ်မေးမြန်းပေးမယ်လက်ခံဖြေဆိုခြင်းမရှိပါဘူးရှင်
။ဒီဝေဒင်းနောက်မိခရဲ့တရင်ပြဖို့ချက်ဖြစ်ပါတယ်။